တင်းမီနယ်ဖာပုံမြို့နယ်ထဲမှာတော့မြန်မာစစ်တပ်တွေကဧပြီလ1ရက်ည10နာရီကျော်တဲ့အထိမျိုးပေါ်ကအိမ်တွေကိုလက်နက်တွေနဲ့လိုက်လံတိုက်ခတ်နေတာကြောင့်အိမ်တွေထဲမှာမနေရကြတော့ဘဲဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးတော့မျိုးကန်တွေကဆိုပါတယ် VOA မြောက်ပိုင်းသတင်းတောင်မတ်အေးမာကပြောပြပေးမှာပ
ါစစ်အုပ်ချုပ်ရေးကောင်စီကဧပြီလ1ရက်နေ့ကစလို့တလတာအပြစ်ခတ်ရဲစဲကြောင်ကြီးညာထားပေမဲ့မြို့ပေါ်တွေမှာတော့ပြစ်ခတ်တပ်ဖြတ်မှုတွေကရှိနေတာပါမုံရွာမန္တလေးပါဝင်မြို့တွေမှာငင်းငန်းစွာဆန္ဒပြနေတဲ့လူထုတွေကိုပြစ်ခတ်မှုတွေဆက်ရှိနေပြီးတေဆုံးသူတွေဒဏ်ရာရသူတွေလည်းရှိနေပါတယ်ကရင်ပြည်နယ်ဖားပုံခရိုင်ဖားပုံမြို့ပေါ်မှာတော့ဧပြီလ1ရက်နေ့ည10နာရီကျော်တဲ့အချိန်ထိပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးဖားပုံမြို့ခံတို့ကပြောပြပါတယ
်ဒီလူမိုးချောကနေစားဖြစ်တာဒီဖြတ်ဖုံးဖြတ်အကုန်ဖြတ်တာလေအဲ6နာရီစာဖြစ်တာလက်နက်ကြီးလက်နက်ကြီးပါလေနေတဲ့ဒါပေမဲ့အဲ့ဒီဟိုကလက်နက်ဖီဖီပြစ်တော့များတို့တို့ KNU ကလုံးဝပြစ်တော့မဟုတ်ဘူးတို့တို့ကစံပြစ်နေတာဟိုကအဆင်းကြီးရယ်ကလောဆက်အမှပြီးတော့ဒီမျိုးလည်းမှတော့နိုင်ပြစ်နေတာပေါ့ဆွေးနီးက KNU ကဝင်ပြင်းတော့ကလုံးကြီးကြကြကုန်ပါလေဆိုတော့ဒါပေမဲ့တောက်လျှောက်ဖြစ်တဲ့တောက်လျှောက်မှတို့တို့ကြီးပြစ်နေတာဟိုကလုံးဝလာမပြစ်ဘူးစီသူလူသားလည်းဆန္ဒပြတာလို့ပြောလို့တစ်ချက်ခေါင်းလောက်မထောင်ရဲဘူးသူကအခုက KNU ကလုံးဝမပြစ်ပဲစောင့်ကြည့်တယ်ဆင်းမယ်ဘာလို့ဆိုတော့ KNU အရင်ကဆိုချင်အဲ့လိုမဟုတ်ဝင်ပြစ်တယ်လေအခုပြည့်ရှိရင်လည်းပြည်သူလူထုပဲနာမှာဆိုတော့လေဟောလုံးဝအဲ့ဒီမှာမမီရယ်အဲ့ဒီ6ကမီလေးမှာသူကအဲ့ဒီမှာပုံနေတာ
ဖပုံခရိုင်အတွင်းမှာမြန်မာစစ်တပ်နဲ့ KNU တို့ဟာမကြကနတိုက်ပွဲတွေဖြစ်နေပြီး KNU ထိန်းချုပ်ရာဒေသတွေဖြစ်တဲ့ခြေရွာတွေကလည်းအာဏာမသိရင်အချိန်ကလေးကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါပြီးခဲ့တဲ့မတ်လ28ရက်နေ့ကတော့တိမုထာမြန်မာစစ်စခန်းကို KNU ကတိုက်ပိုက်လိုက်ပြီးတဲ့နောက်ကရင်ကျေးရွာတွေကိုလေယာဉ်တွေနဲ့ပါဘုံးကျဲတက်ခတ်ခဲ့တာကြောင့်အရက်သားအိမ်တွေမိလောင်ပြီးဒေသခံရွာသားတွေတေဆုံးတာပြင်းထန်တဲ့ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်။ကျေးရွာသားတပေါင်းလောက်ဟာလည်းပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေတွေအဖြစ်အခုချိန်ထိတောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဖပုံမြို့ပေါ်ကလူနေအိမ်တွေကိုလည်းညဘက်တွေမှာပြစ်ခတ်မှုတွေလှုပ်လာတဲ့အတွက်မြို့ကလူထုတွေဟာအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရပါတယ်ရှင်။